မြန်မာနိုင်ငံဘက်ကနေထိုင်နိုင်ငံနဲ့တရားဝင်ဝင်ရောက်စာနေသူတွေနေ့စဉ်လိုလိုရှိနေတာမှာဒီနေ့ဧပြီလ12ရက်နေ့မှာတပ်ပြည်နယ်ရဲ့ရောက်လာသူ16ယောက်ကိုထိုင်းလူမျိုးရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်။မနေ့တနင်္လာနေ့ကတော့ထိုင်းနိုင်ငံမဲဆောက်မြို့စစ်စေးဂိတ်မှာအာလူတွေတင်လာတဲ့ဟင်းသီးဟင်းရဲ့ကားနဲ့ပုံလိုက်လာသူ9ယောက်ကိုဖမ်းမိခဲ့ပါတယ်။အခုဧပြီလအတွင်းအခုချိန်ထိထိုင်းနိုင်ငံကိုမြန်မာနိုင်ငံဘက်ကတရားမဝင်လာသူ960တဲ့မနေ့ဖမ်းဆီးခံရတဲ့အခြေအနေကိုထိုင်းချစ်ဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံတွေကပြည်နယ်တွေတရားမဝင်နေဆက်ဖြတ်ဝင်လာသူတွေကိုထိုင်းနိုင်ငံဘက်ကတင်းတင်းကြပ်ကြပ်စောင့်ကြည့်ကြားသိနေပေမဲ့မြန်မာနိုင်ငံဘက်ကဝင်လာသူတွေနေစဉ်လိုလိုရှိနေပါတယ်။ဒီကနေ့ဧပြီလ12ရက်နေ့မှာမြောက်ပြည်ဘက်ကနေတပ်ပြည်နယ်မဲဆောက်မြို့ကိုတရားမဝင်ရောက်လာသူ16ယောက်ကိုထိုင်းလူမျိုးရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်။မနေ့ကလည်းမဲဆောက်မြို့စစ်စေးရေးဂိတ်မှာအာလူတွေတင်လာတဲ့ဟင်းသီးမြှွက်တင်တဲ့ကားတွေပေါ်အောင်လိုက်လာသူ9ယောက်ကိုဖမ်းမိခဲ့ပါတယ်။လက်ဆောင်မျိုးကနေဘန်ကောက်မြို့ကိုသွားတဲ့ဟင်းပြည်ရဲ့တင်လာတဲ့ကားတွေလည်းလူကုန်မှုသူတွေကဖွက်ပြီးခေါ်လာကြတာဖြစ်ပါတယ်။ဒီကနေ့ဧပြီလ12ရက်နေ့ထိဧပြီလရဲ့မြန်မာနိုင်ငံဘက်ကတရားမဝင်ဝင်လာသူ960တဲ့မနေ့ရှိနေတယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလို့ရှာမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ်
။ဒီနေ့ဧပြီလ12ရက်နေ့မှာမြောက်ပြည်ကစတင်ပြီးတော့ဒီတပ်ပြည်နဲ့မဲဆောက်တဲ့ဝင်လာတာမြန်မာ16ရောက်ရှိကြ။တော့မလေးရကဧပြီလ17ရက်နေ့အတွင်းမှာတရားမဝင်ရောက်မှုဖြစ်စဉ်နှစ်ခုရှိပါတယ်။တစ်ခုကတော့မဲဆောက်အထက်ပထမစစ်စည်းကိတ်မှာအာလူတင်နဲ့အာလူတင်နဲ့စီးနံကားပေါ်မှာတုံးအောင်လိုက်ပါလာနဲ့မြန်မာ9ရောက်။ဒုတိယအုပ်စုကတော့ကြောက်ဝီမျိုးနဲ့တချမ်းပေါ့။မြန်မာတချမ်းနေပြီးတော့ထိုင်းနိုင်ငံမဲဆောက်တချမ်းကိုတရားမဝင်ရောက်လာတဲ့အဖွဲ့၃ဖွဲ့ရှိပါတယ်။ပထမတစ်ဖွဲ့က9ရောက်၊ဒုတိယဖွဲ့က12ရောက်၊တတိယဖွဲ့က28ရောက်စုစုပေါင်း49ယောက်ဖြစ်ပါတယ်။ဒီအပိုင်းထဲမှာထိုင်းနဲ့မွန်ပြည်နယ်ဇာကသနာဘူရီပြည်နယ်တွေကခရိုင်ဒေသသုံးခုနေရာသုံးခုမှာတရားမဝင်ပါ49ယောက်အခန့်ခံပါတယ်ဗျ။2022ဧပြီလ10ရက်နေ့ကနေဧပြီလ12ရက်နေ့ဒီနေ့ဒီတရားမဝင်မှာ960ယောက်ထိုင်းနိုင်ငံနဲ့ဝင်လာပြီးတော့ကလူပွဲစား6ယောက်အခန့်ခံပြပါတယ်ဗျ။
ထိုင်းနိုင်ငံဒေသတွေနဲ့ထိုင်းနိုင်ငံအနှံ့အပြားမှာလူကုန်ကူးမှုတားဆီးနေနေပြီးအဖမ်းအဆီးတွေအများများနေတဲ့အတွက်အသီးနှံတဲ့ကားတွေထဲမှာလူတွေကိုဖွက်ပြီးတိတ်ဆောင်လာတာမျိုးလူပွဲကားတွေကလုပ်နေတာဖြစ်ပါတယ်။အခုဆိုရင်ထိုင်းမြန်မာနယ်စပ်တွေကမကအယုဒ္ဓယာပြည်နယ်၊သုံးကလာပြည်နယ်ထိုင်းမလေးရှားနိုင်ငံနယ်စပ်တွေအထိလူကုန်မှုခံရတဲ့မြန်မာတွေကိုအစုလိုက်အပြုံလိုက်ဖမ်းမိနေပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးအခြေအနေမကောင်းလာတာကြောင့်အလုပ်ခံရဖို့အတွက်ထိုင်းနိုင်ငံအတွင်းပိုင်းကြီးရောက်အောင်လူကုန်ကူးသူတွေကိုအခကျေးဝင်အများအပြားပေးပြီးလာနေကြတယ်လို့လည်းဦးမိုးကျော်ကပြောပါတယ်
။ကျွန်တော်တပ်18000နဲ့28000တွေပေးရပါတယ်။မလေးရှားပြည်သွားတဲ့လူတွေကတော့ပေါ်ခလာပြည်နယ်ရောက်ပြီးတပ်3000လောက်ပေးရတယ်လို့ကြားသိရပါတယ်။
မြန်မာကျပ်ဝင်နေဆိုရင်73ဒိတ်လောက်ထိလူကုန်မှုကပြီးပြီးသွားနေကြတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကရောဂါထိန်းချုပ်ဖို့အတွက်အပါအဝင်နေဆက်ဒေသတွေကလည်းလူကုန်မှုသူတွေနဲ့တရားမဝင်ဝင်လာသူတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးဖို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့နေဆက်တွေမှာပုံမှန်ကင်းတဲ့စစ်ဆေးမှုတွေလုပ်ကြဖို့ထိုင်းအစိုးရကပြည်내ပြည်ကအုပ်ချုပ်ရေးမှုတွေကိုဖေဖော်ဝါရီလတည်းကညွှန်ကြားထားပါတယ်ရှင်။